ကဘာပေါ်မှာအများကကြိုက်တတ်တဲ့မျိုးသားရေးဝါဒလှုပ်ဆော်မှုအပေါ်ထောက်ခံအားပေးမှုတွေတိုးလာတာကြောင့်1948ခုနှစ်ကအတည်ပြုခဲ့တဲ့နိုင်ငံတကာလူ့အခွင့်အရေးပဒိညာစာတမ်းကြီးမှာထည့်သွင်းဖော်ပြထားတဲ့လွတ်လပ်မှုလူ့အခွင့်အရေးခံစား권နဲ့အကာအကွယ်ပေးရေးဆိုင်ရာအချက်အလက်တော်များများဟာချင်းချောက်ခံနေရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးကတတိပေးလိုက်ပါတယ်ဒီအကြောင်းဂျနီဗာကနေ VOA တင်းနောက် Lisa Schlein ပေးပို့တဲ့သတင်းစာကိုတလွန်လပြန်ပြောပြမှာပါ
ဒီဇင်ဘာစီအနီဟာနိုင်ငံကလူခွင့်ရေးပဒိညာစာရင်းအတည်ပြုတဲ့နှစ်90ပြည့်အထိမ့်မှတ်နေပဲဖြစ်ပါလေပထမနေ့ဒုတိယကမ္ဘာစစ်ကြီးတွေတန်းအပြင်1930ခုနှစ်များကစီးပွားရေးကတ်ဆိုင်မှုကြီးနဲ့ဟိုလိုကော့စ်ကိုဂျူးလူမျိုးတွေကိုနာဇီဂျာမနီတို့ကအစိတ်တန်းဝိတိုက်တွင်တပ်ဖြတ်မှုအဆရှိတဲ့လူ့ဘဝရဲ့အနိဋ္ဌာယုံတွေကိုအခြေခံပြီးပေါက်ဖွားလာတဲ့ဒီလူခွင့်ရေးပဒိညာစာရင်းဟာအလားတူပဋိပက္ခဘေးစိုးတွေနောက်ထပ်မဖြစ်ရလေအောင်ဟန်တားနိုင်ဖို့ရည်ရွယ်တာဖြစ်ပါလေဒီလူခွေးပဒိညာစာရင်းကြီးဟာခင့်ဆက်ဆက်မှာမှတ်ချုပ်တင်စံတက်ချင်းခံခဲ့ရတာဖြစ်ပြီးတိုးတက်မှုတွေလည်းရရှိခဲ့တယ်လို့ကုလသမဂ္ဂလူခွေးဆိုင်ရာမဟာမင်းကြီးမစ္စတာဘက်ချလေးကပြောပါလေ
We have seen in this 70 years a lot of progress done
ခုနှစ်ဆယ်အတွင်းမှာတိုးတက်မှုတွေအများကြီးကိုမြင်တွေ့ခဲ့ရပါတယ်1948ခုနှစ်ကတည်းကဆိုင်အဲ့ဒီတုန်းကကြီးကျယ်စနစ်ရှိခဲ့တယ်အစားရောင်ခွဲခြားမှုရှိခဲ့တယ်ကိုလိုနီနယ်ချစ်ဝါဒရှိခဲ့တယ်ကမ္ဘာပေါ်မှာပြစ်ဒဏ်မျိုးစုံကြုံခဲ့ရတယ်နိုင်ငံအတော်များများမှာအမျိုးသမီးတွေလည်းနေပြည်တော်ကမရှိခဲ့ကြပါဘူးဒါကြောင့်လူအခွင့်အရေးပဒိညာစာရင်းကြီးအတည်ပြုခဲ့ပြီးတဲ့နောက်တိုးတက်မှုတွေရရှိခဲ့တာကိုတွေ့နိုင်ရတယ်လို့လူအခွင့်အရေးမဟာမင်းကြီးဘက်ရှလေးကပြောသွားခဲ့တာပါဒါဒီခေတ်မှာ LGBT ခေါ်လိင်ကျူးနှစ်သက်သူလိင်အင်္ဂါပြောင်းထားသူစသဖြင့်တို့အတွက်တန်းတူအခွင့်အရေးရရှိရေးလူ့ဘဝအတက်ရှင်နေထိုင်ခွင့်ဆန္ဒရိက္ခာနဲ့ကျန်းမာရေးခံစားခွင့်ပြင်ရာသီဥတုအပြောင်းလဲတန်းစသဖြင့်နဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့အကျယ်ဆမ်းမှုတွေကိုဒီလူ့အခွင့်အရေးပဒိညာစာရင်းကြီးအခြေခံမှုတွေကျင့်သုံးခြင်းအဖြစ်ဖြည့်ရှင်းယူနိုင်ပါတယ်လို့လည်းသူကပြောပါတယ်ဒါပေမဲ့နိုင်ငံရေးခေါင်းဆောင်တွေကကိုယ်နိုင်ငံကိုလူမျိုးရဲ့မြေသားရေးဝါဒီကိုဦးစားပေးပြီးအစွန်းရောက်ပြောဆိုမှုတွေကြောင့်ဒီအခြေခံလူ့အခွင့်အရေးတွေဟာချင်းချောက်တိုက်စားခြင်းခံနေရတယ်လို့သူကပြောပါလေ
When leaders speak about things or say something like the ones I mentioned that
နိုင်ငံကောင်းဆောင်တွေကချင်းချောက်ပြောင်းရွှေ့လူတွေပေါ်ဆန့်ကျင်တဲ့ပြောဆိုမှုတွေဓမ္မမဟုတ်မုန်းပြားပွားစီတဲ့စကားတွေမတူကွဲပြားတဲ့လူမျိုးတွေအပေါ်မုန်းတီးမှုစကားတွေပြောကြတဲ့အခါလူခွင့်ကိုတခြားလူတွေလေးစားလိုက်နာခြင်းမပြုဘူးလိုင်စင်ထုတ်ပေးရရောက်ပါတယ်လို့မစ္စတာဘက်ရှလေးကပြောသွားတာဖြစ်ပါတယ်။ဒါကြောင့်နိုင်ငံကောင်းဆောင်တွေအနေနဲ့ပြောတဲ့စကားတွေအပေါ်တာဝန်ယူတာဝန်ခံသင့်ရှိကြပြီးမိမိအနေနဲ့စံပြနမူနာဖြင့်ခေါင်းဆောင်မှုကြားနိုင်မှုလူတယ်လို့ဘက်ရှလေးကပြောပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတွေမှာအာဏာပိုင်တွေကကိုယ်နိုင်ငံသားတွေရဲ့လူ့အခွင့်အရေးကိုချိုးဖောက်နေကြပြီးလူ့အခွင့်အရေးဟာအနောက်နိုင်ငံနဲ့ဆိုင်တဲ့အတွေးခေါ်လို့စင်ကြေပြီးပြောဆိုကြတာကိုလေလူ့အခွင့်အရေးမဟာမင်းကြီးကလက်မခံပယ်ချလိုက်ပါတယ်။လူ့အခွင့်အရေးဟာလူတိုင်းရဲ့မူရပါအခွင့်အရေးဖြစ်ပြီးလူတိုင်းဟာလွတ်လပ်မှုနဲ့အကာအကွယ်ပေးခံရမှုအပါအဝင်အခြေခံလူ့အခွင့်အရေးကိုတန်းတူခံစားခွင့်ရှိတင်ကြတယ်လို့လည်းသူကပြောပါတယ်။ဒါကြောင့်လေနိုင်ငံတကာလူ့အခွင့်အရေးပဒိညာစာရင်းကြီးမှာထည့်သွင်းထားတဲ့တံပိုးကြီးလာတဲ့အခွင့်အရေးတွေမဆုံးရှုံးရလေအောင်ထိန်းသိမ်းကြဖို့ကလူတိုင်းမှာတာဝန်ရှိပါတယ်လို့လည်းသူကပြောသွားပါတယ်ရှင်။